တခန့်ပြင်းနေမှာစစ်မော်တော်ရင်ကစီတောက်ကြံလေးကချုံခိုတိုက်ခိုက်တာကိုခံခဲ့ရတဲ့အတွက်လုံခြုံရေးတပ်သား5ဦးတိုင်ရန်ရခဲ့ပါတယ်ဒီတိုက်ခိုက်မှုကသူ့ရဲ့လက်ချက်လိုအာဆာအကြမ်းဖက်ဖွဲ့ကကျင်းပပါတယ်တခန့်ပြင်းနေတဲ့မွတ်စလင်အများစုနေထိုင်ရာမြောက်ပိုင်းမှာအောက်တိုဘာ25ရက်နေ့ကလုံခြုံရေးကျင်းစခန်း30ကိုအာဆာဖွဲ့ကနေတပြိုင်တည်းစီမင်းခဲ့တဲ့အတွက်စစ်တပ်ကနေနေရှင်းလင်းရေးလုပ်နေတာကလည်းအင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုရိုင်ဂျာ6သိန်းခွဲလောက်ထွက်ပြေးခဲ့ကြတာပါဒီလိုထွက်ပြေးတာဟာမြန်မာစစ်တပ်ရဲ့လူမျိုးစုရှင်းလင်းဖယ်ရှားရေးအဖြစ်နဲ့ကုလသမဂ္ဂကအပြစ်တင်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီချိန်ကစပြီးဒီအာဆာဖွဲ့ရဲ့ဂျိုဂျာဂျိုဂျာတိုက်ခိုက်မှုရှိလာနေတယ်လို့တောက်ကြံနေမှာတော့အကြမ်းဖက်သမား10ယောက်လောက်ကစစ်တပ် truck ကားကိုတိုက်ခိုက်ခဲ့တဲ့အတွက်တပ်သားတွေထိခိုက်ဒဏ်ရာရပြီးဆေးရုံပို့ခဲ့ရတယ်လို့စစ်တပ်ကပြောပါတယ်အာဆာဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းနဲ့အသေးစိတ်ကိုနောက်မှထုတ်ပြန်တဲ့အကြောင်းပြောပါတယ်တိုက်ခိုက်တဲ့နေရာတဝိုက်မှာနေထိုင်သူတွေကတော့တနက်တန်းတွေဂျိုဂျာဂျိုဂျာကြားနေရကြောင်းပြောပါတယ်အဲ့ဒီဒေတာကိုသတင်းတောက်တွေတောခွင့်မရှိပါဘူးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ဖို့ဆွေးနွေးပြီးအစီအစဉ်တွေကိုလုပ်နေကြပါမယ်အဲ့ဒီဒေတာတွေလုံခြုံရေးကိုအားမမခံနိုင်တဲ့အတွက်ဒုက္ခသည်တွေဘေးကင်းစွာနေရာပြန်နိုင်ရင်ဘယ်လောက်ငြင်းဆန်နိုင်လဲဆိုတာကတော့ခုထိမသိနိုင်သေးပါဘူး